မေရိကန်ကွန်ဂရက်လွှတ်တော်ကထိပ်ထူထားတဲ့ဒေါ်လာဘီလီယံ930မဲ့ကယုံကကာလအကူအညီပေးရေးအစီအစဉ်ကပြည်သူလုံလောက်မှုမရှိကြောင်းနဲ့အဲ့ဒီဥပဒေကိုလက်မှတ်ထိုးချင်မှထိုးမှဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောပါတယ်။သမ္မတထရမ့်ကအမေရိကန်ပြည်သူတဦးချင်းစီကိုတိုက်ရိုက်ပေးမဲ့ဒေါ်လာ600ကိုသူ့ကိုဒေါ်လာ2000၊ဟင်းအောင်စုံတွဲတရဲကိုဒေါ်လာ4000ထိတိုးမြှင့်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေမှာငွေကြေးတွေအလဟတ်တ30မဲ့အစီအစဉ်တွေအများပြားပါဝင်နေတယ်လို့လည်းဆိုရှယ်မီဒီယာပေါ်တင်ထားတဲ့ဗီဒီယိုကတစ်စင်သူကပြောပါတယ်။အဲ့ဒီဥပဒေကြောင့်အမေရိကအထက်အောက်လွှတ်တော်နေရာစလုံးကထောက်ခံမဲ့အပြတ်တက်နဲ့အတည်ပြုထားတာဖြစ်ပြီးအမေရိကပြည်သူတို့စီကိုဒေါ်လာ600စီတိုက်ရိုက်ငွေထောက်ပတ်မဲ့အစီအစဉ်လည်းပါဝင်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနဲ့ပယ်လိုစီကတော့တမတ်ထရမ့်ရဲ့တောင်းဆိုချက်ကိုအောက်လွှတ်တော်မှတင်ပြပြီးဒီပတ်တဲမဲခွဲဆုံးဖြတ်နိုင်ဖို့တခြားဒီမိုကရက်အမတ်တွေနဲ့အတူပြင်ဆင်နေတယ်လို့ဒီကနေ့မှပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကလုံသား83,000ဝန်းကျင်ပြည်ခရဲတရင်ပတ်တဲ့အလုံးလက်မဲ့ခံစားခွင့်လျှောက်ထားကြတယ်လို့အမေရိကန်လုံခြုံရေးဝန်ကြီးဌာနကပို့ထုတ်နေကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အလုံးလက်မဲ့ဖြစ်ခဲ့ရသူအမေရိကန်22တန်းတွေကစက်တန်းနီးပါးလောက်အလုံးလက်မဲ့ဖြစ်နေတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်။နိုဝင်ဘာလတည်းအလုံးလက်မဲ့နှုန်းက 6.9% ရာခိုင်နှုန်းမှရှိနေပြီးအဲ့ဒီနှုန်းနဲ့အလုံးလက်မဲ့နှုန်းလအတော်ကြာတဲ့အထိဆက်ရှိနေနိုင်တယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါတယ်ခင်ဗျ။